ကယောဂါကာလမြန်မာနိုင်ငံအတွင်းမှာကြုံနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတကာအနေနဲ့အရေးတကြီးကူညီဆောင်ရွက်ဖို့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တော်မန်ဒူးစ်ကတိုက်တွန်းလိုက်ပါတယ်။ကိုဗစ်ကူးစက်မှုတွေတိုးလာတာ၊ကျန်းမာရေးစနစ်ပြိုလဲနေတာ၊စစ်ကောင်စီကိုပြည်သူလူထုကြားမှာအယုံကြည်ကင်းမဲ့နေတာစတဲ့အချက်တွေအားလုံးကလူအသက်တွေဆုံးရှုံးမှုဖြစ်နေရတာကြောင့်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းအကူအညီကိုအရေးပေါ်လိုအပ်နေတယ်လို့တော်မင်ဒူးစ်ကပြောပါရယ်။နိုင်ငံသားတိုင်းအတွက်အခြေခံကျန်းမာရေးစနစ်ခန်းစား권ရှိရမှာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့ဒါကိုငင်းပယ်ခံနေရတယ်လို့သူကပြောတယ်လို့နိုင်ငံတကာအနေနဲ့ဝိုင်းဝန်းဆောင်ရွက်ပေးဖို့အထူးကိုယ်စားလှယ်တော်မင်ဒူးစ်ကတိုက်တွန်းလိုက်ပါရယ်။မြန်မာနိုင်ငံမှာလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုပေးရကူညီကြဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဇူလိုင်လ9ရက်နေ့ကချမှတ်လိုက်တဲ့ကိစ္စကိုလည်းသူကထပ်ပြီးတော့ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးမဖက်ပြည်သူတွေယုံကြည်တဲ့ကာကွယ်ဆေးထိုးအစီအစဉ်တွေစတင်နိုင်ဖို့လည်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အကူအညီပေးကြဖို့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တော်မန်ဒူးစ်ကတိုက်တွန်းထားပါတယ်ရှင်။